ဂျပန်နိုင်ငံတိုကျိုမြို့နီးယိုကိုဟာမာစိတ်ကမှာတိကျခွဲပြီးစိုက်ကတ်ထားတဲ့ Diamond Princess အပျော်စီးသင်္ဘောပေါ်မှာပါရှိသူ American နိုင်ငံသား400နဲ့အယောက်40ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံခဲ့ရပါတယ်အဲ့ဒီယောဂကူးစက်ခံရသူတွေအနေနဲ့အမေရိကန်ကိုပြန်ဖို့သူတို့ကိုလာရောက်ခေါ်ယူတဲ့လေယာဉ်ပြန်တွေနဲ့မလိုက်ပါနိုင်ပဲဂျပန်နိုင်ငံကဆေးရုံတွေမှာကုသမှုဆက်လက်ခံယူသွားရမှာဖြစ်ပါတယ်လောလောဆယ်တော့အမေရိကန်အစိုးရကအပျော်စီးသင်္ဘောပေါ်ကအမေရိကန်နိုင်ငံသားတွေကိုလေယာဉ်နှစ်ဆင့်လွှတ်ပြီးပြန်လည်ခေါ်ဆောင်ဖို့စီစဉ်ထားတာပါတင်းနေကနေညနေပိုင်းရရှိတဲ့ rider တွေအရအခုခါအမေရိကန်နိုင်ငံသားတွေသင်္ဘောပေါ်ကဆင်းသွားပြီလို့ဆိုပါတယ်နှာခေါင်းစည်းတွေဝတ်ဆင်ထားသူအမေရိကန်ခီးတွေတွေကသင်္ဘောအနီးဘတ်စကားတွေပေါ်ကနေလက်ပြနှုတ်ဆက်နေတာကိုမြင်ကြရတယ်လို့လည်းဆိုပါတယ်အမေရိကန်နိုင်ငံကကူးစက်ယောဂနဲ့ဓာတ်မတည့်ယောဂများဆိုင်ရာအမျိုးသား Institute NIAID ကဒေါက်တာအန်တိုနီဖော်စီကယောဂလက္ခဏာရှိသူအမေရိကန်တွေအနေနဲ့ကယ်ဆယ်ရေးလေယာဉ်ပြန်နေတဲ့အတူလိုက်နိုင်အောင်မှာမဟုတ်ကြောင်းသူတို့ဂျပန်ဆေးရုံတွေမှာကုသမှုခံယူရမှာမို့ဘယ်ကောမှသွားနိုင်မှာမဟုတ်ကြောင်းကြံခီးတွေကိုတော့အမေရိကန်ပြည်တော်စုမှာရှိတဲ့လေတပ်အခြေစိုက်စကန် Security အချိန်မဆိုင်မဲ့ခေါ်ဆောင်သွားမှာဖြစ်ကြောင်းပြောပါတယ်Diamond Princess အပျော်စီးသင်္ဘောဂျပန်ကိုမရောက်ခင်ဟောင်ကောင်မှာဆင်းနေခဲ့တဲ့အမျိုးသားခီးတဲ့တူမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့တွေ့ပြီးတဲ့နောက်ယိုကိုဟာမာစစ်ကမ်းမှာဖေဖော်ဝါရီ5ရက်ကတည်းကတီးခြားစိုက်ကပ်စီပြီးစောင့်ကြည့်နေတာဖြစ်ပါတယ်။သင်္ဘောပေါ်ပါခီးတဲ့တွေသူတို့ရဲ့နိုင်ငံတွေစီကိုပြောင်းရင်လည်းနောက်ထပ်နှစ်ပတ်တီးခြားခွဲစောင့်ကြည့်ဦးမှာဖြစ်တယ်လို့ American ဟောင်ကောင်နဲ့ကနေဒါနိုင်ငံတွေကပြောထားပါဗျာခင်ဗျာ။